တို့ရရှိမှာညာကရင်မျိုးသားအချင်းချင်းဖြစ်ကြပေမဲ့ဗုဒ္ဓဘာသာနဲ့ခရစ်ယာန်ဘာသာရေးအပေါ်မူတည်ပြီးမူလ KNU ကရင်မျိုးသားအစည်းအုံအဖွဲ့ကြီးကနေခွဲထွက်သွားတဲ့စီအစိုးရနဲ့ပြေလည်ပါတယ်ဆိုတဲ့ DKBA တပ်ဖွဲ့တွေဟာအခုတော့ KNU နဲ့အပြစ်ခတ်ရစေးရေးဘက်ကိုဥလှဲ့လာနေပြီလို့ KNU အောက်ခြေပိုင်းနေမြေကန်စစ်အရာရှိတွေကြားမှာအပြောများလာနေပါတယ်အကယ်၍ DKBA ဘက်ကသာ KNU နဲ့အပြစ်ရက်ပြီးပြန်လည်ပေါင်းစည်းရေးကိုလိုလားမယ်ဆိုရင်KNU ဘက်ကရောဘလို့သဘောထားရှိနိုင်မလဲလို့ KNU တပ်မဟာ6ရဲ့ကြံကြာရေးတာဝန်ခံဗိုလ်ကြီးထွဲနေကိုမေးကြည့်ရမှာတော့
ကျွန်တော်တို့ကဘလို့မျိုးလင့်ချက်ထားလဲဆိုတော့ DKBA နဲ့ KNU ကဒါကျွန်တော်တို့ကအမျိုးသားချင်းချင်းလည်းဖြစ်တယ်ပြီးလို့ရှိရင်မလိုလားတဲ့ပြဿနာလဲကျွန်တော်တို့ကတော့ပြီးမပေါ်စေချင်ဘူးနောက်တစ်ခုကတော့ဒီ16နှစ်တော်သွင်းတဲ့မှာဘာမှအကျိုးဖြစ်ထွန်းမှုမရှိဘူးမရှိတဲ့အပေါ်မှာဒီနာဖတ်ပြက GKB အဖွဲ့ကိုနေကြဆောက်တဲ့အဖွဲ့အစဉ်ကူးကြောင်းရေးရအဲ့ဒါတကယ်ကြီးနဲ့ဖြည့်အားပေးလာတဲ့ပုံမှာကျွန်တော်တို့ဘက်ကတော့ပြန်ပြီးတော့ပေါင်းစည်းဖို့ပြန်ပြီးတော့ဆင့်ညှ့ဖို့ကလူလူလတ်လတ်ရှိတယ်သူတို့လည်းပဲပြန်ပြီးတော့ဆင့်ညှ့ဖို့ကသူတို့မှလူတိုင်းလူလူမှဆန္ဒရှိကြတယ
် GKB တက်တွေပေါ်စေအစိုးရကဖိအားပေးရတဲ့အကြောင်းရင်းကိုလည်းကြည့်ရအောင်ပါသူတို့ရရှိထားတဲ့သတင်းအချက်လက်တွေပေါ်အခြေခံပြီးKNU တက်မဟာ6ကဗိုလ်ကြီးထွဲနေကအခုလို့ဆိုလာပါတယ
်အခုကနာဖတ်ပြကတော့အချက်တခုက2020ရွေးကောက်ပွဲကိစ္စကသူတို့ဒီမြန်မာနိုင်ငံကိုနေစရှိတဲ့တိုင်းသားအလုံးကိုနေကြဆောက်တာဖွဲ့အစဉ်ကြီးကြောင်းလေးကအဲ့ဒါတော်တော်လေးအဲ့ဒါဖိအားပေးလာတယ်ဖိအားပေးလာတဲ့အပေါ်မှာအတော်များများကလက်မခံဘူးဒီကိဒီကြတော့သူတို့လည်းဒီစီစီဆောင်တော့သဘောပေါက်တာနန်းလေထားတာရှိတယ်ပေါ့နေရှိတဲ့အပေါ်မှာသူတို့လည်းအခုကဟိုနာဖတ်နဲ့ရောင်းဝင်လာလောက်တာနေသွားတယ်လို့ကျွန်တော်တို့ကသိရတယ်လေ
ဒီတော့တွင်နေဆက်ဒေတာတစ်လျှောက်ခြားရတဲ့မြန်မာစစ်တပ်တွေကအပြစ်ရထားတဲ့တိုင်းသားလက်နက်ကိုင်တပ်တွေကိုတန်တရားနဲ့အမြဲစောင့်ကြည့်နေတာကိုတွေ့ရကြောင်းဗိုလ်ကြီးထွဲနေကဥပမာပေးရှင်းပြပါတယ
်ဟိုဥပမာအပြစ်ရဖွဲ့တွေကသူတို့ကဘာတွေလုပ်လဲဘာတွေဘယ်လိုလုပ်ကြလဲဘယ်လိုနိုင်ငံရေးလှုပ်ရှားမှုရှိလဲပြီးလို့ရှိရင်တပ်သားတွေစုဆောင်ရင်းရှိလားနေ့စဉ်နဲ့အမြအဲ့ဒါမထက်ကိုစီရင်ခံရတာရှိတယ်ကျွန်တော်တို့ပြောပြမယ်ဘုရားကောင်းသူမှာရှိတဲ့နာဖတ်ရဲ့ဟိုခလာရညစ်ရှိဆုံးတိုက်ရင်မူနဲ့သူ့အောင်အောင်တိုက်ရင်မူကအမြဲတမ်းအထက်ကိုကျင်ပြရတယ်ပေါ့ဟိုအပြေရာဖွဲ့ဒီနဲ့ဒီလိုရှိရင် DKB ရေးတယ်အဲ့ဒါဘလို့လှုပ်ရှားမှုရှိလဲရှိတဲ့ပုံမှာသူကအမြဲတမ်းအစီအခံရတယ်မော်ဘီဇက်ပါတီရာလှုပ်ရှားမှုတော့စောင့်ကြည့်လိုက်တာခံရတယ်ပေါ့ကျွန်တော်တို့မှခိုင်မာတဲ့အချက်လက်တွေရှိတယ်
နတလော KNU နယ်မြေအတွင်းတိုက်ပွဲတွေခိတ္တငြိမ်သက်နေတဲ့အခြေအနေနဲ့ပတ်သက်လို့ KNU စစ်အရာရှိတဦးဖြစ်တဲ့ဗိုလ်ကြီးထွဲနေကို RFA ကဆက်သွယ်မေးမြန်းခဲ့တာပါခင်ဗျာ